မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းသတင်းမီဒီယာသမားတွေရဲ့အခြေအနေနဲ့ပတ်သက်လို့စိုးရိမ်ကြောင်းကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုဆိုင်ရာအဖွဲ့ UNESCO ကပြောလိုက်ပါတယ်
UNESCO says that threats of violence and attacks against journalists in Myanmar have created a climate
of fear. မြန်မာနိုင်ငံမှာသတင်းသမားတွေပေါ်တက်ခတ်မှုတွေနဲ့အကြမ်းဖက်ချင်းချမှုတွေကြောင့်မီဒီယာသမားတွေအတွက်စိုးရိမ်ထိတ်လန့်စရာအခြေအနေတစ်ရပ်ပေါ်ပေါက်နေပြီးသတင်းအချက်အလက်တွေသဘောထားအမြင်ယူဆတွေကိုလွတ်လပ်စွာဖြန့်ဝေမှုတွေမှာလည်းအဟန့်အတားဖြစ်နေတဲ့ကြောင့် UNESCO ကပြောပါတယ်လို့ကုလသမဂ္ဂတွင်းရေးမှူးချုပ်ရဲ့လက်ထောက်ပြောခွင့်ရ Fahrenheit ကနယူးယောက်ကုလသမဂ္ဂရင်းချုပ်ကပေါ်ထူးနေသတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါမြန်မာနိုင်ငံမှာဒီမိုကရေစီနည်းချက်ရွေးချယ်တင်မြှောက်ထားတဲ့အယသအစုရောက်ကိုဖယ်ရှားပြီးဆင်အနာသိမ်းခဲ့တဲ့ကုလတာကာလအတွင်းတရင်သမား126ယောက်ထက်မနည်းဖမ်းဆီးခံရပြီးအမျိုးသမီး9ယောက်ပါဝင်အနည်းဆုံး49ယောက်ဟာအခုချိန်ထိဖမ်းဆီးခံထားရဖြစ်တဲ့ကြောင်းလည်းပြောဆိုခဲ့ပါတယ်ဖေဖော်ဝါရီလ1ရက်နေ့ဆင်အနာသိမ်းပြီးတဲ့နောက်ပိုင်းတရင်မီဒီယာ9ခုရဲ့လုပ်ငန်းလိုင်စင်တွေရုတ်သိမ်းခံခဲ့ရပြီးလွတ်လပ်တဲ့တရင်မီဒီယာ20ရဲ့လုပ်ငန်းတွေရပ်ဆိုင်းခဲ့ရတယ်လို့အေးအေးယူခံခဲ့ရတဲ့မီဒီယာလုပ်ငန်း4ခုနဲ့စီးနှင်းရှာဖွေခံရတဲ့ဒိန်းဌာန9ခုရှိတယ်လို့လည်းပြောပါတယ်မြန်မာနိုင်ငံမှာမီဒီယာလုပ်ငန်းတွေပေါ်ဆက်ရနိုင်နေကစနေတိကျထိန်းချုပ်ကန့်သတ်တဲ့မူဝါဒနဲ့လုပ်ရည်ပေါ်စိုးရိမ်ကြောင်းနဲ့သတင်းသမားတွေပါဝင်မတရားဖမ်းဆီးထားသူအလုံးကိုပြန်လွတ်ပေးဖို့လဲသတင်းသမားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအတွက်အပြစ်ကင်းလွတ်ခွင့်ရနေတာတွေပပျောက်ရေးနေမှာ UNESCO ကတောင်းဆိုထားပါတယ်